ဒီကနေ့မနေ့အစောပိုင်းမှာကချင်ပြည်နယ်ဖားကံမြို့နယ်စိတ်မှုအုပ်စုကြောက်စိမ့်တွင်ကပယံပြူကြလို့ရဲတပ်ဖွဲ့ဝင်တွေနဲ့ကုမ္ပဏီဝန်ထမ်းတွေအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့ဖားကံဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဖားကံစီကမှစေကူတာနေသလိုမြေပြိုကျရဲထဲမှာပျောက်ဆုံးနေသေးသူတွေကိုတော့မိသက်လူမှုရေးအတင်းဖွဲ့တွေဒေသခံအာဏာပိုင်တွေနဲ့ကုမ္ပဏီဘက်ကလူဝင်အားသုံးပြီးတော့လိုက်လံရှာဖွေနေသေးဖြစ်ပါတယ်။ဆက်တွယ်စုံစမ်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာတော့ကချင်ပြည်နယ်ဖားကံမြို့နယ်စိတ်မှုကျေးရွာအုပ်စုကောင်းဆန်ကျေးရွာကရင်ထောင်ကျေးရွာချောင်းပြားကျေးရွာအနီးနားမှာရှိတဲ့အမြင့်ပေတထောင်ခန့်ရှိတဲ့စိန်လုံးတောင်ကျောက်စိမ့်ကပယံကြီးဒေသခေါ်စိန်လုံးတောင်ကျောပြိုကျခဲ့တာဖြစ်ပါတယ်ဒီကပယံကြီးရုတ်တရက်ပြိုကျလာတဲ့အတွက်ရာဇဌာနီကျောက်စိမ့်တူဖော်ရေးကုမ္ပဏီဝန်ထမ်းတွေအနည်းဆုံး15ဦးသေဆုံးခဲ့ရတယ်လို့ကျောက်စိမ့်လုံးကွက်ကိုစောင့်ကြက်လုံခြုံရေးတာဝန်ယူပေးနေတဲ့ရဲဝင်နဲ့အနည်းဆုံး3ဦးသေဆုံးခဲ့လို့လူ18ဦးအထိသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကန့်ဒေသခံသတင်းသမား2ဦးဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုပြောပါတယ်
အဓိကအဲ့ဒီတောင်ကြီးရဗျာဟိုရှင်းပြောလို့ရှိရင်သူ့တကူငကူစက်တန်းကုန်လုတ်ွက်အတိုင်းမဟုတ်ပဲနဲ့အဲအဲ့လိုမျိုးကဟိုတနိုင်တစ်ပိုင်းဒီသူတို့ဝင်တူးကြရင်းနဲ့အောက်မှာရှိတဲ့လုတ်ွက်ကလည်းမသိတော့မလားအောက်ကိုတကူနှိုက်တဲ့အခါကျတော့အပေါ်မှာကပယံကြီးလိုကျန်နေတာပေါ့ဗျာကပယံကြီးလိုကျန်နေတယ်နောက်ပြီးတော့အဲ့ဒီကပယံကြီးကရိုးရိုးကပယံမမတ်ကြီးမဟုတ်ပဲနဲ့ဟိုလုတ်ွက်တရားအောက်ကြီးစိုက်တဲ့အခါကျတော့ပြောမယ်ဆိုလို့ရှိရင်သူ့အောက်ကမြေတောင်းမရှိတဲ့သဘောပေါ့ဗျာမြေတောင်းမရှိတာကောကုန်အိမ်ကအနာဝရှိတဲ့ဒီပုံမီတွေကဒီသူတို့ဒီယာစီဂျင်းတော့ဘိုင်းအပြင်းသားတွေခွဲခဲ့တာအဲ့ vibration တွေနဲ့ခါတိုင်းလိုပဲတောင်းနေရနိုင်ငံကြီးကမခိုင်တော့ဘူးဘိုးတွေရောက်တဲ့ခါကျတော့မြေဆိုပြီးတော့ဝိတ်ကြီးလာတယ်ဝိတ်ကြီးလာတော့အောက်ကတောင်းမရှိတော့ဆိုတော့ပြူလာပေါ့ဗျာနောက်ပြီးတော့ပြူတဲ့အချိန်မှာအဲ့လိုဒီပြင်းနေရလဲနားတာတော့အဲ့ဒီဟာကမှမွေးရလဲဝင်အဲ့တော့အပေါ်ကပင်ကားတော့ပြုတ်ကြတဲ့ဒီပြည်သမားဟိုတိုက်ကူတဆုံးသာလို့ရှိတဲ့ဝိတ်ကဟိုးတို့အောက်ပြုတ်ကြတော့အဲ့ပဝန်းကျင်မှာရှိတဲ့ဒီရုံကျွေးပြင်းတဲ့တွေရောကုန်ပါကုန်တာလို့ပြောတယ်အဲ့ဒီကနေကတော့ဆိုင်သုံးတွေကရင်းမှုပြောတာကတော့သူ့ရဲဝန်က၅ဦးပါသွားတယ်၃ဦးကတော့ပြေတယ်ပေါ့နော်အာတဦးရဲ့အလောင်းရတယ်အာ channel တဦးကတော့ဒီအသက်ရှင်ကျန်ရတဲ့ပေါ့တော့ကွာဒီဖကစီဦးမှာစိတ်ကူတာမှုခံနေတယ်ပေါ့တာဝန်ကြီးကတော့တို့နှစ်ယောက်ကတော့လောလောဆယ်တိုင်းတာတော့အတက်အတည်းစိုးရတဲ့နေသားမရှိဘူးပေါ့အဲနောက်ဆုံးသိရတာကသူတရားနီးပါးလောက်ရှိတယ်။ဇာဝင်ကလေးလုံးကားဒီလုံးတော့ဒီတက်ဒီတက်ဒီဒီနောက်တင်ကဒီလူမှုကူကြီးအတင်းကသူဒီပြိုက်တာအဖွဲ့တွေပေါ့နော်။အလောင်းကတော့နေ့လယ်မြန်မာကြီးကျော်လောက်ဒီ73လောင်းရထားပြီပေါ့နော်။အဲ73လောင်းကတော့ရှင်သွေးုံရောက်နေပေါ့။ကျန်တဲ့ဟာတွေတော့ဆက်ရှာနေတယ်ပေါ့။
အခုလိုမျိုးကြောက်စိမ့်လုတ်ကွက်ကပယံပြိုကျတဲ့အချိန်ဟာမိုးရီကာလ3လကြောက်တူးဖော်ခွေတရားဝင်ပိတ်ပင်ထားခြင်းနဲ့ဖြစ်ပါတယ်။မိုးရာသီကာလနုံကန်နေမြေကပယံတွေကြောက်စိမ့်တူးဖော်လုတ်ကွက်တွေမှာမြေပြိုကျမှုကြောင့်လူအစုလိုက်ပြုံလိုက်တည်ဆုံရမှုကိုကာကွယ်တားဆီးနိုင်မှုရည်ရွယ်ပြီးတော့မြမကြောက်မြတ်နဲ့ဒေသအာဏာပိုင်တွေဘက်ကညွှန်ကြားထားခြင်းလည်းဖြစ်ပါတယ်။ဒါပေမဲ့လို့ဒီကနေ့ကပယံပြိုကျခဲ့မှုအပါအဝင်လူအိုင်နစ်မြုပ်တာမြေကပယံတွေပြိုကျတာနောက်လုံခြုံရေးရဲတွေရဲ့တိုက်ခတ်ခံရမှုတွေအပါအဝင်ကြောက်စိမ့်ကိုဖားကံမှာတော့လူသေးဆုံးမှုက2019ခုနှစ်အတွင်းမှာကို100ကျော်ရှိနေပြီဖြစ်လို့တက်ဆိုင်ရဘက်ကဒီထက်ပိုပြီးစနစ်တကျစီမံဆောင်ရွက်တင်နေပြီလို့လည်းဖားကံဒေသခံသတင်းသမားကိုစုံမှုထက်ကသုံးသပ်ပါတယ
်ပြိတာရဲ့ရာသီအချိန်ပါကျွန်တော်စဉ်းစားပြဖြစ်တာနည်းနည်းစဉ်းစားပြပေါ့ဖားကံမှာလည်းကြောက်ခိုးတူတာလည်းမလည်းမဆိုင်ရပါဘူးပြောချင်တာကတော့2019ထဲမှာဒီရဲတွေစီကရတဲ့မှတ်တမ်းတွေကိုသူတို့အုပ်စုဦးတည်ဌာနစီကရတဲ့မှတ်တမ်းတွေရောဒီလူမှုကွန်ရက်အတင်းဖွဲ့တွေစီကရတဲ့မှတ်တမ်းတွေရောဒီဝအုပ်စုကြီးကရတဲ့မှတ်တမ်းတွေရောကျွန်တော်သူကြည့်တာကသူဒီသုံးနေဟာက135ယောက်ရှိသွားပြီအစိုးရတစ်တက်လာတဲ့အချိန်မှာဒီလူအစုလိုက်ပြုံလိုက်တည်တဲ့ပုံစံကြီးပြောင်းသွားတယ်ဗျကျွန်တော်တို့ဦးသိန်းစင်အစိုးရလက်ထက်ကတော့စုပြည့်မီဇာပုံတွေမစင်မကြည့်ပုံလို့မီဇာပုံပြူပြပြီးအစုလိုက်အပြုံလိုက်ပြည်တာပေါ့နော်အဲဒီဘက်ခေတ်ကျတော့ဘာဖြစ်လဲဆိုတော့အစီတက်လာတဲ့အစိုးရ2016ဧပြီလနောက်ကစပြီးတော့ကြောက်စိမ့်လုပ်ဖို့တွေကိုတက်တန်းတိုးမပေးတဲ့အခါကျတော့ကြောက်စိမ့်တူဖို့ကုမ္ပဏီတွေကရှိတဲ့နေရာမှာပဲအတကုံအောက်နိုင်ပြီးတော့စုပြုံပြီးတူတာပေါ့နော်ဒီနိုင်ငံကြီးတွေကြံခဲ့တာပေါ့နိုင်ငံကြီးတွေကြံခဲ့ပြီးတော့အဲ့ဒီနိုင်ငံကြီးတွေရတဲ့သူကလူတွေအစုလိုက်အပြုံလိုက်ပြည်တဲ့ပုံစံမျိုးဖြစ်သွားတာပေါ့နော်ပုံစံကြောင်းသွားတယ်ပြည်တဲ့ပုံစံကြီး မတူဘူးဒါပေမဲ့ပေးဆုံးတော့ဒီတိုင်းမရှိနေ
အခုချိန်ထိစိတ်လုံးတောင်ကြောက်စိမ့်ကပယံကြီးပြိုကျမှုမှာတောက်ဆုံးနေတဲ့သူတွေအပါအဝင်လူတည်ဆုံးမှုအရေးအတွက်အတိအကျသိရှိနိုင်ရဖို့ကုညီကယ်ဆယ်ရေးဖွဲ့တွေဘက်ကလူအင်အားဆက်အင်အားတွေတုံ့ပြန်ရှာဖွေနေဆဲဖြစ်တယ်လို့နင်းမြုပ်သွားသူတွေကိုအသက်ရှင်ပြန်တွေ့နိုင်မှုမလွယ်ကြောင်းဒေသခံတွေကပြောပါတယ်အခုလိုမျိုးမိုးရင်းကာလပိတ်ပင်နေတဲ့အချိန်မှာပဲခိုးတူးမှုတွေကရှိနေဆဲဖြစ်လို့ဥပဒေအရအရေးယူဆောင်ရွက်နိုင်မှုစောင့်ကြည့်ထိန်းကွပ်နိုင်မှုတွေကအာဏာပိုင်တွေမှာအားနည်းနေတော့မယ်လို့ဖကဒေသခံတွေနဲ့သဘာဝတန်ဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကထောက်ပြဝေဖန်ပြောဆိုနေကြပါတယ်ရှင်